မလေးရှားနိုင်ငံကွာလာလမ်ပူမြို့မှာကျင်းပနေတဲ့အရှေ့တောင်အာရှနိုင်ငံများတင်အာဆီယံနဲ့အရှေ့အာရှနိုင်ငံများထိပ်သီးညီလာခံမှာစနေနေ့ကအမေရိကန်သမ္မတဘရက်ကိုဘားမားနဲ့မြန်မာသမ္မတဦးသိန်းစိန်တို့ခဏတာတွေ့ဆုံပြီးရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေကိုပြောဆိုခဲ့ကြတယ်လို့မြန်မာသမ္မတရုံးရဲ့ပြောခွင့်ရပြည်ထောင်စုဝန်ကြီးဦးရထွတ်ရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။ပြောဆိုမှုအသေးစိတ်ကိုတော့ဖော်ပြမထားပါဘူး။အလားတူသမ္မတဦးသိန်းစိန်ဟာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အာဆီယံနဲ့ဂျပန်တရုတ်တောင်ကိုရီးယားနိုင်ငံတို့ရဲ့ထိပ်သီးညီလာခံဘေးဘက်မှာခဏတာတွေ့ဆုံခဲ့ကြပြီးဒေါ်ဆန်းစုကြည်ဦးဆောင်တဲ့အတိုက်ခံ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြီးခဲ့တဲ့ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရခဲ့ပြီးတဲ့နောက်အဆင်ပြေချောမွေ့စွာအာဏာလွှဲပြောင်းနိုင်ရေးမြန်မာအစိုးရကိုကူညီသွားမယ်လို့ဂျပန်ဝန်ကြီးချုပ်ကပြောဆိုကြောင်းကြိုတိုသတင်းမှာဖော်ပြထားပါတယ်။ဒါ့အပြင်သမ္မတဦးသိန်းစိန်ရဲ့ဦးဆောင်မှုအောက်မှာပြုပြင်ပြောင်းလဲမှုရလဒ်အနေနဲ့တမိုင်းဝင်ရွေးကောက်ပွဲကိုငြင်းငြင်းချမ်းချမ်းနဲ့အောင်မြင်စွာကျင်းပပေးနိုင်ခဲ့တဲ့အပေါ်မှာလည်းဝန်ကြီးချုပ်ရှင်ဇိုအာဘေကသမ္မတဦးသိန်းစိန်ကိုချီးကျူးဂုဏ်ပြုခဲ့တယ်လို့ဆိုထားပါတယ်။တခါထိတ်သိမ်းညီလာခံအဖွဲ့မိန်ကုန်းမှလည်းအင်ရှင်ဖြစ်မလေးရှားဝန်ကြီးချုပ်နာချစ်ရဇက်ကမြန်မာနိုင်ငံမှာတမိုင်းဝင်ရွေးကောက်ပွဲတွေကိုအောင်မြင်မြင်ကျင်းပနိုင်ခဲ့တဲ့အပေါ်အာဆီယံအသင်းကြီးအနေနဲ့ချီးကျူးခဲ့ပြီးမြန်မာနိုင်ငံသားမကဒေသတစ်ခုလုံးတည်ငြိမ်ရေးနဲ့တိုးတက်ရေးအတွက်မြန်မာနိုင်ငံမှာမျိုးသားပြန်လည်တည်မြဲရေးဆောင်ရွက်မှုတွေကိုမလေးရှားကဆက်လက်အားပေးသွားမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့အမေရိကန်ရုရှားဩစတြေးလျအိန္ဒိယတရုတ်နယူးဇီလန်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ပါဝင်တဲ့အရှေ့အာရှနိုင်ငံများရဲ့ထိပ်သီးညီလာခံကိုလုံခြုံရေးတွေတင်းကျပ်ထားတဲ့မလေးရှားနိုင်ငံမျိုးတော်ကွာလာလမ်ပူမှာပထမနေ့ဆွေးနွေးပွဲကိုစနေနေ့ကစတင်ကျင်းပခဲ့တာဖြစ်ပါတယ်။